ထိုင်းနိုင်ငံမှာသဘာဝဝင်းစင်နဲ့ဂေဟဗေဒစနစ်ကိုချိန်ဆောင်နေတဲ့ဘဟမတ်တီလာပီယာ၅အမျိုးအစားကီလိုဂရမ်1.3တန်ကိုဖမ်းဆီးနိုင်ခဲ့ကြောင်းအာဏာပိုင်တွေကပြောပါရယ်ထိုင်းနိုင်ငံဟာဒေသခံ၅အမျိုးအစားတွေကိုအနှောက်ယှက်ပေးမဲ့ကျူးကျော်ပြန်ပွားနေတဲ့၅အမျိုးအစားတွေကိုဖမ်းဆီးတုံ့တင်နိုင်မှုစူးစမ်းနေတာပါဒီကြိမ်မှာအကောင်ရင်900လောက်အထိပေါက်နိုင်တဲ့အဲ့ဒီတလာဘီယာ၅မျိုးစားတွေကိုထိုင်းနိုင်ငံအတွင်းကခရိုင်16ခုမှာတွေ့ရှိခဲ့ကြရတယ်လို့ပြောပါတယ်။ဒီငါးတွေဟာချောင်းတွေ၊ရေကန်တွေထဲမှာငါးအသေးတွေ၊ပစွန်တွေနဲ့ခရုတွေကိုစားလို့ရှိတာကြောင့်ဒေတာရဲ့ဂေဟစနစ်ကိုထိခိုက်လာနေတာပါ။ဒီငါးတွေကြောင့်ဂေဟစနစ်ပျက်စီးတာအပြင်ထိုင်းနိုင်ငံအတွက်အရေးပါလာတဲ့ငါးမွေးမြူရေးလုပ်ငန်းမှာထိခိုက်ပျက်စီးမှုကိုအာဏာပိုင်တွေကစိုးရိမ်နေပါတယ်။အခုနှစ်ဖေဖော်ဝါရီလနဲ့ဩဂတ်လ28ရက်ကြဘဟမဲတလာဘီယာ၅မျိုးစားကီလိုဂရမ် 1.3 တန်ဖန်းစီရမိခဲ့ကြောင်းဒီငါးတွေကျူးကျော်ပြန်ပွားနေမှုကိုဖန်းစီတုတ်တင်ရေးဆိုင်ရာထိုင်းလွှတ်တော်ကုမ္ပဏီဒုတိယဥက္ကဋ္ဌနတ်တာချဘွိုင်းချိုင်းစာဝတ်ကပြောပါရရှင်